ဗြိတိန်နိုင်ငံခြားရေးဝန်ကြီးဌာနကရခိုင်ပြည်နယ်မှာဆက်လက်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့တန်ယုံယာယီတာဝန်ခံကိုဆင့်ခေါ်ပြီးဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်မှာအကြမ်းဖက်တာတွေနဲ့ခိုက်ရန်ဖြစ်ပွားတာတွေနောက်တစ်ချော့ထပ်ပြီးဆက်လက်ဖြစ်ပွားနေတာတွေကြောင့်ဗြိတိန်နိုင်ငံကအလေးနဲ့စိတ်အနှောက်အယှက်ဖြစ်ရပါကြောင်းဒီအကြမ်းဖက်မှုတွေအဆုံးသတ်ရဲ့အတွက်အစိုးရအနေနဲ့အရေးတူဆောင်ရွက်ပေးဖို့တိုက်တွန်းဖို့အတွက်မြန်မာတန်ယုံယာယီတာဝန်ခံကိုဆင့်ခေါ်ခဲ့တာဖြစ်တယ်လို့နယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကအောက်တိုဘာလ30ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာရေးကင်တွယ်သူလွှတ်တော်အမတ်လည်းဖြစ်နိုင်ငံခြားရေးဌာနတန်မတ်တဦးလည်းဖြစ်တဲ့ The Right Honorable Hugo Sawyer ကမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဆက်လက်ပြီးတိုးတက်စေဖို့အတွက်ဗြိတိန်နိုင်ငံရဲ့ဖွံ့ဖြိုးမှုအထောက်ပံ့တွေကတဆင့်မြန်မာအစိုးရလွှတ်တော်နဲ့လူမှုအခြေပြုအဖွဲ့အစည်းတွေနဲ့အတူအနီးဆက်ကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ကတိပြုပြောဆိုလိုက်ကြောင်းအဲ့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ် Mr. Sawyer ကမြန်မာတန်ယုံယာယီတာဝန်ခံနဲ့တနင်္လာနေ့တုန်းကနိုင်ငံခြားရေးဌာနမှတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်တွင်ပဋိပက္ခတွေအတွင်းတေဆုံဒဏ်ရာရသူတွေနဲ့အိုးမဲ့အိမ်မဲ့ဖြစ်ရသူတွေနဲ့ပတ်သက်ပြီးအလေးအနက်စိုးရိမ်မကင်းဖြစ်ရကြောင်းဒေသတွင်းလုံခြုံရေးအတွက်စိတ်ချရအောင်နဲ့စာနာမှုအကူအညီတွေပေးနိုင်ရေးအတွက်မြန်မာအာဏာပိုင်တွေအနေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်အမြန်ဆုံးအရေးယူဖို့လိုအပ်နေပါကြောင်းဗြိတိန်လွှတ်တော်မှအင်ကာနေကပြောဆိုလိုက်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကအောက်တိုဘာလ30ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်